ရုရှားရဲ့ရန်လုံချိတ်ချောက်မှုတွေကြောင့်ဗီဒီရဲ့ကာကွယ်အသုံးစိတ်ကို2029မှာတုံ့ပြန်မယ်လို့ဗီဒီဝန်ကြီးချုပ်ကီယာစတမ်မော့ကအင်္ဂါနေ့ကပြောလိုက်ပါတယ်။ကာကွယ်အသုံးစိတ်ကို2019ဘီလီယံတိုးသွားပြီးပြည်ပဖွံ့ဖြိုးတိုးတက်ရေးအကူအညီတွေကိုဖြတ်တောက်သွားမယ်လို့စတမ်မော့ကလွှတ်တော်ကိုပြောကြားခဲ့တာဖြစ်ပါတယ်။ပူတင်ရောအာရှရှင်တွေကအင်အားကိုသာတုံ့ပြန်တတ်တာမို့ဒါကလိုအပ်ပါတယ်လို့စတမ်မော့ကဆိုပါတယ်။ယူကရိန်းနဲ့ကျွန်တော်တို့အတူရက်ကြရပါမယ်။တာရှိခမ်းမဲ့ငြိမ်းချမ်းရေးမရရင်စီးပွားရေးမတီးမငြိမ်ဖြစ်ပြီးလုံခြုံရေးချိတ်ချောက်လာတာကကြီးမားလာမှာပါလို့စတမ်မတ်ကပြောပါတယ်။သူကဂျာတာပလေးနေဝါရှင်တန်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံဖို့ရှိပါတယ်။ကာကွယ်ရေးသုံးစိတ်ကိုတမျိုးသားလုံးထုတ်ကုန်တန်မှု GDP ရဲ့1.5%ခန့်လုံးထိတိုးမြင့်မယ်လို့အရင်တုန်းကလည်းပြောခဲ့ပေမဲ့ဘယ်တော့စတိုးမယ်ဆိုတာကိုတော့အခုမှပြောတာပါ။မြောက်အတ္တလန္တိတ်စီးရေးစာချုပ်အဖွဲ့နေတိုးမှာနိုင်ငံ32နိုင်ငံပါရှိပြီးအဖွဲ့ဝင်တွေရဲ့ကာကွယ်ရေးအသုံးစိတ်ကို GDP ရဲ့1%သုံးဖို့သတ်မှတ်ထားပါတယ်။နေတိုးအဖွဲ့ဝင်နိုင်ငံ23နိုင်ငံပဲဒီသတ်မှတ်ချက်ကိုပြည့်ပြီးပါတယ်။ဥရောပနိုင်ငံတွေကပိုပြီးတာဝန်ယူဖို့အမေရိကန်ကဖိအားပေးနေတာပါ။